ဓာရီပိတ်မယ်လို့ကြေညာခဲ့တဲ့အခမဲ့ fever clinic ဆေးကနေလာမယ့်သတင်းဘက်ကနေစလို့ပုံမှန်ပြန်လဲဖွင့်လှစ်တော့မယ်ကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကမ္ဘာကရောဂါကူးစက်ပြန့်နှံ့လာမှာကိုကာကွယ်တားဆီးနိုင်ရေးပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားတဲ့အချိန်မှာနောက်ဖြားပြီးတော့မကြမ်းမမာဖြစ်လာရင်စစ်တနာဝင်တဲ့ထုခုဆရာဝန်ကြီးတွေဆရာဝန်သူနာပြည့်တွေဥဆောင်ပြီးတော့ဖွင့်ထားတဲ့အခမဲ့ fever clinic ဆေးကနေမှာသွားပြီးတော့ကူနိုင်တာပါ။ရန်ကုန်မြို့တွင်းမှာတော့အင်းစိန်မင်္ဂလာတောင်ညွတ်တာမွေတင်ငန်းကျွန်းဘိုးတထောင်စတဲ့မြို့နယ်တချို့နဲ့လှိုင်းတရာရွှေပြည်သာတကူမြို့တစ်ရှိပိုင်းမြို့နယ်စတဲ့မြို့တစ်တွေမှာပါတိုးချက်ဖွင့်နေထားတဲ့ဒီ fever clinic ဖျားနာလူနာဆေးကုသခန်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့ကူးစက်မှုကာကွယ်ရေးအစီအစဉ်တွေလုပ်မှာဖြစ်လို့ဧပြီလ18ရက်နေ့ကနေစပြီးတော့ယာယီပိတ်ထားမှာဖြစ်ကြောင်းနဲ့ဖျားနာလူနာတွေအနေနဲ့မိမိတို့နဲ့နှီးဆက်တဲ့အစိုးရဆေးရုံဆေးခန်းတွေကိုပဲသွားပြကြဖို့ကြေညာခဲ့ပါတယ်။ဧပြီလ18ရက်နေ့မှာတော့ဒီ fever clinic ဖျားနာလူနာဆေးကုသခန်းတွေမှာဆေးကုပေးနေတဲ့စေတနာဝင်တဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ကြီးဌာနရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးပြီးကြတဲ့နောက်မှာတော့လာမယ့်ဧပြီလ20ရက်နေ့ကနေစပြီးအခမဲ့ fever clinic ဆေးခန်းတွေပုံမှန်ပြန်လည်ဖွင့်လှစ်တော့မှာဖြစ်တယ်လို့စေတနာဝင်တဲ့ဆေးကုသပေးနေတဲ့အထွေထွေရောဂါကူးဆရာဝန်ဒေါက်တာကျော်စွာဦးက VOA မြန်မာပိုင်းကိုနောက်ဆုံးအချိန်ထိအခုလိုပြောပြပါဗျ
။အဓိကတော့ကျွန်တော်တို့ဆေးခန်းနေကနေပြီးတော့ပေါ့နော်။ဒီမှာအချင်းချင်းဖြစ်ဖြစ်ဆက်ဆက်မှုကနေကူးစက်မှလည်းစိတ်ပူတာပေါ့နော်။ COVIDတန်တရားလူများတွေအခုကိုဗစ်ကူးစက်ခံတွေပါလာခဲ့တယ်ဆိုရင်လည်းဒီမှာလုပ်နေတဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေဗော်လန်တီယာတွေပေါ့နော်သူတို့ထိဆက်ပြီးတော့ကူးစက်ပါတွေလည်းဖြစ်မှာဆိုလို့လိုအပ်တဲ့ရန်ညွှန်မှုတွေပေါ့နော် SOP ပေါ့နော် Standard Operation Procedure တွေနောက်ကျွန်တော် Guideline ပေါ့နော်တကယ်ဒီ Update ချင်တဲ့ Guideline တွေနဲ့ကျွန်တော်ထပ်ပြီးတော့တကယ်ပို့ကောင်းအောင်ဟိုလိုအပ်တဲ့ Training ပေါ့ Channel တွေပါလုံးလည်းပေးပြီးတော့တခြားဒီခြေခံရဲ့ဖွဲ့စည်းပုံကအစပေါ့နော်အားလုံးတခြားလေးကျွန်တော်တို့ဖြစ်အောင်ဆိုပြီးတော့ဟိုခဏကြာပြီးပိတ်ထားတာပေါ့
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းကိုဗစ် -19 အရေးလူလူနဲ့ဆက်သွယ်ပြောဆိုချိန်မှာ fever clinic တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီလိုက်လာဆောင်ရွက်ကြဖို့တိုက်တွန်းပြီးတဲ့နောက်မှာအခုလိုအဆင့်ဆင့်ဆောင်ရွက်လာတာပါကိုရိုနာဗိုင်းရပること ကူးစက်မှုမဖြစ်စေရေးအပါအဝင်တန်တရာလူနာတွေရှိလာရင်လည်းစီစစ်ပေးနိုင်ဖို့နဲ့ဆေးရုံတွေကိုအမြန်ဆုံးလူနာလွှတ်ပြောင်းမှုတွေကိုစနစ်တကျဆက်သွယ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်နေပါတယ်လို့ဒေါက်တာကျော်စွာဦးကပြောပြပါတယ
် fever clinic ကိုလာတဲ့တကယ်လို့တန်တရာလူနာတွေပေါ့နော်ဒါမှလို့ရှင်တဲ့ဒီရောဂါပိုးဖြစ်တဲ့လူရှိတဲ့လူနဲ့ထိဆက်တဲ့လူတွေဆိုရင်ကျွန်တော်ချက်ချင်းကျွန်တော်ကဆာဖာညှို့ပို့နိုင်အောင်ကျွန်တော်ကဒီဆေးရုံနေတဲ့ဒါတစ်ချိတ်ဖြတ်ပြီးတော့ချိတ်ဆက်ပြီးတော့ပိုကောင်းအောင်ပေါ့နော်ဟိုလူနာကိုတည်ဆောင်တဲ့စနစ်ကအစပေါ့အားလုံး safety ဖြစ်အောင်ဒီချက်ပိုကောင်းအောင်ကျွန်တော်တို့စီစဉ်မှုတွေဖြစ်ပါတယ်ဆိုတော့အဓိကတော့ကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝန်ဌာနဝန်ကြီးကိုယ်တိုင်ရောဒီ fever clinic ဖွင့်တာကိုတို့အားပေးပါတယ်ကိုကြီးရဲ့လူတွေလည်းထိခိုက်ဟုတ်နည်းအောင်ဆိုတဲ့သဘောနဲ့ပေါ့နော်။နောက်လူနာတွေလည်းအချင်းချင်းကူးစက်မှုတော့နည်းအောင်ဆိုပြီးတော့သူတို့လမ်းညွှန်မှုတွေကိုလုပ်ပေးခြင်းကိုခဏယာယီလေးကျွန်တော်တို့နားထိုင်တဲ့သဘောပါ။တနင်္ဂနွေနေ့မှာကျွန်တော်မြန်မာနိုင်ငံဆောင်များအတင်းမှာကျွန်တော်တို့ professor တွေကတော့မကြီးရနေဦးဆောင်ပြီးတော့ပေါ့နော်။အခြားသောဆရာဝန်တွေပေါင်းပြီးတော့ကျွန်တော်တို့အခုလက်ရှိ fever clinic ဖွင့်ထားတဲ့ဆရာတွေကိုသင်ခန်းပေးမှာပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့
။အခုဆိုရင်တော့ရန်ကုန်တိုင်းပါဝင်မန္တလေးတိုင်းပါလည်းအခမဲ့ fever clinic ဆေးကနေဖွင့်လှစ်နေသလိုကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာလည်းဖွင့်လှစ်ဖို့ကြိုးစားဆောင်ရွက်နေကြပါတယ်။ကျွန်မစုမုံကဆက်သွယ်ပေးမယ့်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။